မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်း GDP ဟာမလ31ရက်နေ့အကုန်ဆုံးနဲ့2019ဘန်ဒါနှစ်မှာ 6.8% ရှိတာကြောင့်2016ဘန်ဒါနှစ်က 5.9% ရှိခဲ့တာကနေတက်လာတယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကပြောပါတယ်2018ခုနှစ်အောက်တိုဘာလမှာစတင်တဲ့ဘန်ဒါနှစ်အတွက်မတိုင်ခင်ဧပြီလကနေစက်တင်ဘာလအထိ6လတာကာလမှာတိုးတက်မှု 6.8% ခန့်လုံးရှိနေလို့ ADB ကခန့်မှန်းထားပြီး2019ဘန်ဒါနှစ်မှာ 9.2% ခန့်လုံးရှိမယ်လို့ခန့်မှန်းထားပါတယ်ADB ကနောက်ဆုံးထုတ်ပြန်ခဲ့တဲ့2018ခုနှစ်စီးပွားရေးစစ်တမ်းမှာအဲ့ဒီလိုခန့်မှန်းဖော်ပြထားတာပါ။တိုးတက်မှုနှုန်းတက်လာပြီးမဲ့လည်းငွေဖောင်းပွားမှုနှုန်းရော့ကျသွားပြီး2016ဘန်ဒါနှစ်က 6.8% ခန့်လုံးရှိခဲ့တာကနေ2019ဘန်ဒါနှစ်မှာ 5.3% ထိကျသွားတယ်လို့လည်း ADB ကပြောပါတယ်။စီးပွားရေးတိုးတက်လာရတဲ့အဓိကအကြောင်းရင်းတွေဖြစ်စိုက်ပျိုးရေးကဏ္ဍအားကောင်းလာတာ၊ပြည်ပပို့ကုန်တက်လာတာနဲ့ပုဂ္ဂလိကစားသုံးမှုနှုန်းပိုတက်လာတာတွေကို ADB ကထောက်ပြထားပါတယ်။ဒါ့အပြင်ကမ္ဘာလက်ခီးတဲ့ဝင်ရောက်တာလည်းပိုများလာပြီး2016ခုနှစ်နဲ့နှိုင်းယှဉ်ရင်2019ခုနှစ်မှာ18%နှုန်းပိုများပြီးတော့ခီးတဲ့ရေအတွက်3.4%ထိရှိခဲ့တယ်လို့ဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းရဲ့ထုတ်ပြန်ချက်ကို ADB အစီရင်ခံစာမှာကိုးကားဖော်ပြထားပါတယ်။ရာသီဥတုကောင်းမွန်ပြီးတော့စားသုံးမှုဈေးနှုန်းတွေအလားအလာစက်ကောင်းနေမယ်ဆိုရင်စိုက်ပျိုးရေးကဏ္ဍဆက်ပြီးတိုးတက်မယ်လို့ ADB ကခန့်မှန်းထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခအခြေအနေဟာလက်ရှိအချိန်ထိဆိုရင်နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုပေါ်တည်ရောက်မှုမရှိသလောက်ပဲလို့လည်း ADB ကဆိုပါတယ်။ရင်းနှီးမြှုပ်နှံသူတွေဘက်မှယုံကြည်မှုပိုကောင်းလာပြီးလာမယ့်နှစ်တွေအတွင်းပြည်ပဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုကောင်းကောင်းဝင်ဖို့အတွက်မူဝါဒချမှတ်သူတွေအနေနဲ့ပြုပြင်ပြောင်းလဲရေးကိုဉာဏ်စံထျောက်စာဖော်ဆောင်တဲ့လို့ ADD ကအကြံပေးထားပါတယ်။